ဝါရှင်တန်အခြေစိုက် USCB လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုမြန်မာရေးလှုပ်ရှားမှုအဖွဲ့ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့အသက်60ပြည့်မွေးနေ့အကျိုးစီးရုံးနှုံဆော်ရေးစတင်ဆင်နွှဲလိုက်ပါပြီ။ဒီစီးရုံးနှုံဆော်ရေးနဲ့ပတ်သက်လို့ USCB အဖွဲ့ရဲ့မူဝါဒရေးရာညွှန်ကြားရေးမှူးကိုအောင်တင်က
ကျွန်တော်ဆက်ကွေးနေမှာကြောက်မယ်ဒေါက်အောင်ဆန်းစုကြည်ရဲ့အသက်60ပြည့်မွေးနေ့ပွဲအတွက်ပေါ့နော်။တကဘာလုံးမှာအင်မတန်ကြီးမားတဲ့လှုပ်ရှားမှုတွေတုံ့ကြဖို့ကျွန်တော်တို့စီးရုံးနှုံဆော်နေပါတယ်။ဒါအင်မတန်မားတဲ့ဟိုအားရဖို့ကောင်းပါတယ်။ကမ္ဘာတစ်ဝန်းလုံးကမြန်မာဒီမိုကရေစီလှုပ်ရှားသူတွေနော်မြန်မာဒီမိုကရေစီလှုပ်ရှားမှုကြီးကိုထောက်ခံပံ့ပိုးကြတဲ့လူတွေအားလုံးဟိုဝိုင်းဝန်းပါဝင်ကြတယ်လေထင်ရှားကြတဲ့ပုံစံတွေလည်းပါကြပါလိမ့်မယ်။အော်နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဒီအခမ်းအနားမှာပါဝင်ဆင်နွှဲကြမှာဖြစ်ပါတယ်။အဲဂျပန်မှာဆိုလို့ရှိရင်လည်းဂျပန်မှာအခြေစိုက်တဲ့ဒီမြန်မာဒီမိုကရေစီပွဲကြိုးပြောင်းနေမြည်ရတကယ်ညီမိတ်ဆွေတောင်ကိုရီးယားမှာဆိုတဲ့တောင်ကိုရီးယားမှာအခြေစိုက်တဲ့အပြည်သားဒီမိုကရေစီပွဲကြိုးလွတ်မြောက်နေမြည်ကမိတ်ဆွေရဲ့ပေါ်ဒီသူတို့အားလုံးတဲ့တဲ့ကျန်တဲ့လုံးလုံးနေကြပါတယ်ဆိုတော့ဒီဒေါက်ဂျွန်ဆက်ခွန်ဆက်ကူပေါ့နော်အဓိကပြင်ရက်နှစ်ရက်အဲ့နှစ်ရက်မှာတကဘာလုံးမှာဒေါက်ဆန်းစုကြည်ကိုကွန်ပျူတာအခမ်းအနားကြီးတဲ့ကျင်းပကြမှာဖြစ်ပါတယ
်ဒေါက်ဆန်းစုကြည်မွေးနေ့အတွက်ကပ်ပြားပေါင်း6000ပေးဖို့စီစဉ်နေတယ်လို့လည်းသိရပါတယ်ဒီမွေးနေ့ကပ်ပြား6000ကိုဝါရှင်တန်ရှိမြန်မာတန်ရုံးကိုဇွန်လ19ရက်နေ့မှာပေးဖို့စီစဉ်ထားတယ်လို့ဆိုပါတယ်1988ခုနှစ်ကလည်းအလားတူစီးရုံးနှုံတော်ပွဲမျိုးကိုတောင်အာဖရိကခေါင်းဆောင်နယ်ဆင်မန်ဒဲလာရဲ့အသက်80ပြည့်မွေးနေ့မှာလည်းဆင်နွှဲခဲ့ဘူးတယ်လို့သတင်းမှဖော်ပြထားပါတယ်